ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ကြောင်းဝင်စစ်ဆက်ပေးမှုနဲ့ဇန်နဝါရီ17ရက်နေ့ကတည်းကအပြည့်ရဲ့ကြောင်းကျင်းညာထားပေမဲ့ကိုကန့်ထူးဒေသ1မူပန်ခရိုင်ထဲမှာစစ်ကောင်စီရဲ့စစ်ကြောင်းနှစ်ကြောင်းဝင်လာရလို့တိုက်ပွဲဖြစ်ခဲ့ပြီးကိုကန့်တပ်မတော် MNDA ဘက်ကတဦးချဆုံးခဲ့တယ်လို့မြောက်ပိုင်းညီနောင်သုံးဘွဲ့ကဗုဒ္ဓုံးတွေကသတင်းထုတ်ပြန်ပါတယ်သူတို့မဟာမိတ်တပ်တွေအနေနဲ့စစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တာတွေလုံးဝမရှိပေမဲ့စစ်ကောင်စီဘက်ကတော့တအောင်းနဲ့ကိုကန့်ဒေသတွေမှာရန်လုံမှုတွေရှိနေတယ်လို့ပြောပြီးဒါဟာကြောင်းဝင်ကူညီပေးခဲ့တဲ့တရုတ်နိုင်ငံကိုလည်းအလေးမထားရရောက်ကြောင်းဗုဒ္ဓုံးညပိုင်းထုတ်ပြန်ချက်မှာဖော်ပြထားတာပါရခိုင်ပြည်နယ်ဘက်မှာတော့ပေါတော်မြို့ကိုအလုံးစုံထိမ့်ချုပ်ထားလိုက်ပြီလို့ညီနောင်မဟာမိတ်သုံးဘွဲ့ဝင်ရခိုင်တပ်တော် AA ကကြေညာပါတယ်။ဒီကြိမ်ထဲမှာပဲမြောက်ဦးမင်းပြကြောက်တော်နဲ့ရသေးတောင်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒါ့အပြင်ရံပြဲမြို့နယ်တဲမှာလည်းမြို့ပေါ်ရက်ခွက်နဲ့အနီးတစ်ဝိုက်နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ပါတယ်။အင်္ဂါနေ့ကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဘူးစစ်တောင်မြို့နယ်မောင်နှမပလဲတောင်ကျွာကြီးကအရွယ်မရောက်သေးတဲ့မွတ်စလင်၃ဦးပွဲချင်းပြီးတိုက်ဆုံးခဲ့ပြီးကလင်းငယ်၂ဦးအပါဝင်၈ဦးဒဏ်ရာရခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ပလဲတောင်ရွာပစ်ခတ်မှုကိုသူတို့လက်ချက်မှောက်ကြောင်းညှင်းဆိုပြီး AA ဘက်ကလက်နက်ကြီးပစ်ခတ်ခဲ့တယ်လို့တုံ့ပြန်ထားပါတယ်။ဒါပြင်စစ်ကောင်စီထိန်းချုပ်ထားတဲ့ကျေးမှုသတင်းစာကြတဲ့ပြင်းဒီနေ့ထုတ်သတင်းစာမှာတော့ပဲခူးတိုင်းကြောက်ချင်းမြို့နယ်ကပစ်ခတ်မှုတွေကိုလည်းသတင်းမှားတွေဖြစ်ဖော်ပြထားပြီးသူတို့ခေါ်အကြမ်းဖက်တောင်းကျမ်းသူတွေက drop bomb တွေချတိုက်ခတ်ခဲ့လို့ဒေသခံပြည်သူတွေရဲ့ကျေးရွာနေအိမ်တွေထိခိုက်ခဲ့ရတာလို့ဆိုထားပါတယ်ခင်ဗျာ။